မရင်ကျင်းနိုင်ပါရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ခီးစဉ်မစခင်မှာပဲသူရဦးရွှေမန်းတရုတ်နိုင်ငံကိုရောက်နေတာဟာပြည်ထောင်စုလက်တော်ဥပဒေရေးရာနဲ့အထူးကိစ္စရညာလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌဖြစ်နေမြန်မာတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းကိုဥပဒေနဲ့အညီလေးလာစမ်းစစ်ဖို့ဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေရှိပါတယ်ဦးရွှေမန်းဟာသူ့ရဲ့တရုတ်ခီးစဉ်တွေမှာခေတ်သစ်ပိုလန်မကြီးနဲ့ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်အသေးစိတ်နားဆင်ပါရှင်ဒီသတင်းပတ်အတွင်းမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရုတ်နိုင်ငံမှာကျင်းပမယ် One Belt One Road နိုင်ငံကညီလာခံတက်ရောက်မယ်တရုတ်ပြည်ခီးစဉ်မစခင်မှာပဲပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရညာလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတရုတ်နိုင်ငံကိုရောက်ရှိနေပါတယ်အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ကိုမသွားခင်မှာသူရဦးရွှေမန်းသွားရောက်တာဟာမြန်မာတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းတွေကိုဥပဒေနဲ့အညီလေးလာစမ်းစစ်ဖို့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်မြန်မာရေးလေးလာသူဒေါက်တာတင့်စွေကတော့အခုလိုရှုမြင်ပါတယ
်။ဥရှိမန်ကတော့လက်ရှိတောင်းမှာရတော့ပြည်တော်ကြီးလွတ်တော်မှာဥပဒေလိုအပ်တာတွေပြင်ဆင်ရေးကိစ္စမှာဒီမနိုင်ငံတရုတ်ပြည်သားစာရနေနဲ့အများကြီးကိုဆောင်ရွက်ထားတော့ဒီကိုပြင်ပြပြုပြတနည်းပြင်ဆက်ဆစ်ဆရာတနည်းပြင်အမှန်တည်းအရှိတိုင်းကိုတာတွေ့ဥရှိမန်သွားလာလဲချိန်နိုင်တယ်။နောက်ဒုတိယတစ်ချက်ကျွန်တော်မြင်တာကဥရှိမန်ဟာဟိုအရင်စစ်စိုးကနောက်တာလက်ချက်တုန်းကလေသူကဒုတိယတတိယခေါင်းဆောင်တူနေနဲ့တရုတ်ပြည်နဲ့မြောက်ကိုရီးယားကိုဟိုသွားခဲ့တဲ့အကောင်းဆုံးတူဖြစ်တယ်ဆိုတော့သူရဲ့ခံကဏ္ဍကလည်းအဲဒီကောင်ကလည်းပါပဲဆိုတော့ကတရုတ်နိုင်ငံကလည်းဦးရွှေမန်းကိုလာသိခြင်းမလို့ယူဆတယ်ဒါကြောင့်ဦးရွှေမန်းရဲ့ခီးစဉ်ကတော့ကျွန်တော်အမှန်စတဲ့ကတော့ဟိုအရင်တုန်းကဟိုဆက်ဆံရေးအရာတွေရောခုနောက်ထပ်ဒီဆိုရလက်ထက်မှာဒီဖက်တော်လက်ထက်မှာပြည်ပြင်းသွားတဲ့အတွက်ပါဒီနှစ်ချက်ကြောင့်သွားသလားလို့တော့ကျွန်တော်မှန်းကြည့်ပါတယ်
တရုတ်မြန်မာနိုင်ငံကြားဒေသခံပြည်သူတွေနဲ့ပညာရှင်တွေကဆန့်ကျင်ကွမ်းကွက်နေတဲ့မြေဆုံစီမံကိန်းလက်ပတော်ချင်းညီစီမံကိန်းနဲ့အခုဆက်လုပ်ဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ကကြောက်ဖြူရေနံစီမံကိန်းတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့ဆိုပေမဲ့အများပြည်သူသိရှိအောင်ကြဲကြဲပြတ်ပြတ်ထုတ်ပြန်ချပြတာမျိုးတော့မရှိခဲ့ပါဘူးဒီပေါ်မှာဒေါက်တာတင့်စွေရဲ့အမြင်ကတော့
အစိုးရအပြောင်းအလဲမှာအရင်ဆစ်စွာလက်ထက်နဲ့တမတာဥသိစိတ်လက်ထက်တုန်းကဖြစ်ထားတဲ့ဒီနေ့အဖြစ်ဆက်ထားတဲ့အရာတွေမှာပြည်သူလူထုကသဘောမချတဲ့အရာတွေကိုဒီNLD ဆိုကဟိုပြည်ပြည်မှုစူးစမ်းနေတယ်စူးစမ်းတဲ့အခါမှာတကယ်နိုင်ငံသဘောတူချက်တွေနဲ့လှုပ်ထားတဲ့အရာတွေကိုပြန်ပြင်ရတာကတော်တော်ကိုခိုင်းတော့လားဟာတကယ်ခေါင်းဆောင်တွေတာဝန်ရှိသူတွေပြန်လာညှိနှိုင်းဆွေးနွေးမှုတွေလုပ်ကြတဲ့သဘောနဲ့ခုလိုနိုင်ငံကခေါင်းဆောင်တွေမကြမ်းကြသွားပြီးတွေ့တယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်ဟိုအရေးပါတယ်တနည်းအားဖြင့်နိုင်ငံဆက်ဆက်ရေးအတွက်ဒီတဲ့ဒီပို့ကောင်းတနည်းအားဖြင့်အစဉ်ချောအောင်တို့ကြာဘူးဒီလိုပဲမြင်ပါတယ်ခ
င်ဗျာမြမဆိုးရလက်ထက်တရုတ်မြန်မာနိုင်ငံဆက်ဆံရေးအစိုးရညှင့်လာသလိုတရုတ်တမရမြမတမရနဲ့မြမနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ကြားနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ပို့ပြီးတော့မှခိုင်မာအောက်ကောင်ဆောင်ရွက်လာနိုင်ခြေတွေနဲ့ပတ်သက်လို့လည်းဒေါက်တာတင့်ချွေကအခုလိုမြင်ပါတယ
်ဒီလက်ရှိတရုတ်ကောင်းမယ်လက်ရှိမတရည်လေဒီတခြားဒွိမဟာဗျူဟာကျတဲ့စီမံချက်ကြီးကတော့ဒီပိုးလမ်းမကြီးဖြစ်ပါသူကတော်တော်လေးကြီးကျယ်တယ်အဲ့ကမာတော့အောင်စစ်ကြီးကဒီလူဆိုတက်လာတဲ့ခါမှာအဲဒါကိုသူကထောက်ခံထားတယ်အဲ့တော့ထောက်ခံရုံနဲ့ပြီးပြီပဲနဲ့လက်တွေ့လုပ်တဲ့ခါမှာဒီပိုဂရမ်ကကြီးသမုတ်ကပလမ်းကြီးမှာမမနိုင်ငံကတော်တော်လေးကိုအရေးပါတဲ့နေရာမှာရောက်နေတယ်အဲ့တော့လက်တွေ့အကောင်အထည်ပေါ်တဲ့ခါမှာအခုလိုနိုင်ငံအတောင်အရှိဆုံးကောင်းကောင်းတွေကဆွေးနွေးကြရလိမ့်မယ်ဆွေးနွေးတဲ့ခါမှာဒေါ်အောင်စုကြည်ကလည်းမြန်မာနိုင်ငံအမျိုးသားဂျိုစီဝါဘက်ကနေကြည့်ပြီးဆွေးနွေးမယ်အဲဒီဘက်ကလည်းသူလိုချင်တာလေးဆွေးနွေးမှာဖြစ်တော့အဲဒီအကြောင်းအရာလည်းတော့ကိုအရေးပါလေလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
သူတို့ရွှေမန်းနဲ့တရုတ်မျိုးသားပြည်သူ့လွှတ်တော်မြေနယ်ကော်မတီဥက္ကဋ္ဌတို့ပြီးခဲ့တဲ့ဧပြီလ26ရက်နေ့ကဗီလူချင်းမြို့တော်မှာတွေ့ဆုံခဲ့တယ်ဆိုတာတရုတ်သတင်းတွေမှာဖော်ပြပါတယ်ခေတ်စ်ပိုလန်မကြီးကမ္ဘာလမ်းမကြီးစီမံကိန်းတိုးတက်အောင်မြင်ရေးမှာတရုတ်မြန်မာပူးပေါင်းဆောင်ရွက်ဖို့အရှိန်ညှင့်လှုပ်ဆောင်နိုင်မှုအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ပြည်ခီးစဉ်မစခင်မှာပဲသူတို့ရွှေမန်းတရုတ်နိုင်ငံကိုရောက်ရှိနေတာလည်းဖြစ်ပါတယ်ရှင်